အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းမှာမုတ်အကြီးကျယ်ရွာပြီးရေကြီးမြေပြိုရာကြောင့်လူပေါင်း22ဦးထပ်မံတေဆုံးသွားပါတယ်။ပုတ်ထူးနေကြတဲ့ကရွာသွန်းတဲ့မိုးကြောင့်ဆူမထရာကျွန်းမှာရေကြီးမြေပြိုခဲ့တာပါ။လွန်ခဲ့တဲ့3ရက်အတွင်းဆူမထရာမြောက်ပိုင်းမှာလူပေါင်း18ဦးထပ်မံတေဆုံးပြီးအနောက်ပိုင်းမှာတော့9ဦးတေဆုံးခဲ့ကြောင်းအနာပိုင်းတွေကအတည်ပြုပါတယ်။မနေ့တောက်ကြနေ့မှာတော့မန်ဒလင်းနတ်တော်ခရိုင်မူရာဆလာဒီရွာမှာရုတ်တရက်ရေကြီးရေရှမ်းမိုးကြောင့်အစ္စလာမ်ကျမ်းစာတင်ကြောင်းတက်နေတဲ့ကလေး20ထပ်မံရေနဲ့အတူမျောပါသွားတယ်လို့ဒေသရဲချုပ်အီဆန်စီနူဟာဂျီကပြောပါတယ်ရေနဲ့ရွှွန်နွန်တွေထက်ကနေကလေး17ရောက်ရဲ့အလောင်းကိုပြန်ဆယ်နိုင်ခဲ့တယ်လို့ပျောက်ဆုံးနေတဲ့ကြံကြောင်းသားတွေကိုဆက်ပြီးရှာဖွေနေတယ်လို့လည်းရဲချုပ်ကပြောပါတယ်အင်ဒိုနီးရှားနိုင်ငံမှာမိုးကြီးတဲ့အတွက်လူပေါင်းတန်းနဲ့ချီနေထိုင်ကြတဲ့တောတောင်ထူထပ်တဲ့ဒေသတွေနဲ့ရေရှမ်းသက်တဲ့မြေပြန့်တွေမှာမကြာခဏဆိုသလိုရေကြီးမြေပြိုမှုတွေဖြစ်ပေါ်လေရှိတာပါတခါအင်ဒိုနီးရှားနိုင်ငံမှာပဲစက်တင်ဘာလနောက်ပိုင်းကငလင်းနဲ့ဆူနာမီရေလိုင်းကြီးတွေတန်းကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်မှာရှိတဲ့ပါလုမျိုးကအဖြစ်အစည်းတွေကိုကုလသမဂ္ဂအသွေးအမှုချုပ်အန်တိုနီယိုဂူတာရက်ကမ္ဘာနဲ့တောက်ကြနေမှာတွေ့ရောက်ကြည့်ရှုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံပါလီကျောင်းမှာချင်ပါတဲ့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့နဲ့ကမ္ဘာပိုင်ရဲ့နှစ်ပတ်လည်ညှိနှိုင်းခံကိုတက်ရောက်မဲ့ခီးစဉ်တွင်အခုလိုတွေ့ရောက်တာဖြစ်ပါတယ်။